တော်ရရှိများခင်ဗျာဝင်းဖေကိုတိုင်းအတော်ကလေးအသက်ရလာတဲ့အတွက်ဝင်းဖေအတွက်သက်ကြီးရွယ်ဦးမိတ်ဆွေအပေါင်းအသင်းတွေလည်းအတော်များလာပါတယ်အသက်အရွယ်ကြီးလာကြတဲ့အခါမှာငယ်ရွယ်ကြသေးတဲ့ခေတ်လူငယ်တွေနဲ့ generation gap လို့ခေါ်တဲ့မျိုးဆက်ကွာဟမှုကလေးတွေကိုပို့ပို့ပြီးတော့သိသိသာသာတွေ့လာတတ်ကြပါတယ်ခေတ်လူငယ်တွေနဲ့အကြိုက်ချင်းမတူမကြိုက်ကြတာချင်းလည်းကွဲပြားနေတာတွေကိုတွေ့လာပါတယ်ဒါကတော့သဘာဝတရားကြီးပါပဲ။သက်ကြီးရွယ်ဦးတွေအတွက်ဒီသဘာဝတရားကိုအသိနဲ့တကွသတိရှိကြသူတွေရှိသလိုအသိရောသတိရောမရှိတဲ့အတွက်ဒေါသထွက်ကြစိတ်တူကြတာတွေမကျေနပ်ကြတာတွေအများကြီးတွေ့ကြပါလေ။အဲ့ဒီလိုမဟုတ်ဘဲနဲ့ပြီးခဲ့တဲ့လကတော့ဝင်းဖေရဲ့မိတ်ဆွေသက်ကြီးရွယ်ဦးနှစ်ဦးဟာအချင်းချင်းမြန်မာရုပ်ရှင်ကားတွေကိုဝါသနာအလျောက်ဆဲပြီးတော့ကြည်နေခဲ့ကြရင်းနဲ့နောက်ခံတေဂီတတွေနဲ့ပတ်သက်ပြီးတော့အကြိုက်ချင်းမတူကြတော့လို့စကားများညှင်းခုန်ကြပါတယ်။ဘာကြီးမြဆိုတဲ့အဖိုးကြီးကမြန်မာရုပ်ရှင်တွေကနောက်ခံတီးလုံးတွေမှာအရင်ကလိုမြန်မာရှေးသချင်းကြီးတွေမြန်မာတေးသံတွေကိုသုံးနာသိသိသာသာကြီးနဲလာတဲ့အကြောင်းဒါကြောင့်အရသာပေါ့ပြက်ပြက်တွေဖြစ်လာတဲ့အကြောင်းဝေဖန်ပါတယ်။နောက်တစ်ယောက်ဘာကြီးစိန်ကတော့သူဟာမြန်မာရှေးသချင်းကြီးတွေကိုရောမြန်မာခေတ်ပေါ်တေးသံတွေကိုရောငယ်စဉ်ကတည်းကအလွန်နှစ်သက်ဆွဲလန်းခဲ့တဲ့အကြောင်းအခုဒီလဲမြန်မာသံဂီတတွေအနေနဲ့ဆက်ပြီးတော့နှစ်သက်မြန်နုနေစေဖြစ်ကြောင်းဒါပေမဲ့မြန်မာရုပ်ရှင်တွေမှာမြန်မာသံတွေကိုမသုံးတော့ဘဲနိုင်ငံခြားရုပ်ရှင်တွေတဲကနောက်ခံဂီတတွေကိုခိုးယူထည့်သွင်းထားတာတွေကိုတော့ဇာဝင်ခန်းတွေနဲ့လိုက်ဖက်တဲ့အတွက်နှစ်သက်လာတဲ့အကြောင်းပြောပါတယ်အဲ့ဒီမှာရင်ဖိုးကြီးနှစ်ယောက်ဖြောက်မြောင်ကြီးဆန့်ကျင်ကွဲပြားကြပါတော့တယ်ဗာကြီးမြတ်ကနိုင်ငံခြားရုပ်ရှင်တွေကတိုက်ရိုက်ကူးယူပြီးမြန်မာရုပ်ရှင်နောက်ခံတေးအဖြစ်သုံးတာကိုလည်းမကြိုက်တဲ့ကြောင်းအဲ့ဒီလိုခိုးယူတာမဟုတ်ဘဲနဲ့မြန်မာဂီတဆရာတွေကနိုင်ငံခြားအထူးသဖြင့်အနောက်တိုင်းရုပ်ရှင်အမေရိကန်ရုပ်ရှင်တွေကဂီတတွေကိုခတ်ဆင်ဆင်တွေတီးမှုပြီးတော့အသုံးပြုကြတာတွေကိုလည်းမကြိုက်တဲ့ကြောင်းမြန်မာဇယိုက်မြန်မာအမှုပညာတွေတိမ်ကောပပျောက်ဆုံးရှုံးကြတော့မှလားလို့ပြောပါတယ်ဘာကြီးစင်ကတော့မြန်မာသံတွေပျောက်တာမပျောက်တာတော့မသိဘူးတဲ့လက်တွေကြည့်ရှုခန်းစားကြရတဲ့နေရာမှာတော့ပို့ပြီးတော့အရသာရှိလာတာတော့အမှန်ပဲလို့ပြောပါတယ်သူတို့နှစ်ယောက်ကြားမှာဝင်းဖေညံ့နေပါတယ်အဲ့ဒီအချိန်မှာဗာကြီးသစ်ဆိုတာရောက်လာပါတယ်သူကဆိုင်းဆရာကနေပြီးတော့ပညာလောဘကြီးတဲ့အတွက်နိုင်ငံတကာဂီတသင်္ကေတတွေဘာတွေဆက်ပြီးတော့လေ့လာတဲ့အတွက်ဂီတတွေကိုခွဲခြမ်းစိတ်ဖြာရှင်းလင်းပြောပြနိုင်သူဖြစ်ပါတယ်သူကတော့ဗာကြီးမြရောဗာကြီးစိန်ကပါဒိုင်လူကြီးအဖြစ်သဘောတူလက်ခံရပါတယ်ဝင်းဖေလေဗာကြီးသစ်ပြောတာကိုစိတ်ဝင်စားနားထောင်နေမိပါတယ်ဗာကြီးသစ်ကအနောက်တိုင်းရုပ်ရှင်ပညာသည်တွေကရုပ်ရှင်နောက်ခံဂီတကိုသုံးစွဲကြတဲ့နေရာမှာ audio language လို့ခေါ်တဲ့နိုင်ငံတကာအသံဆိုင်ရာဘာသာစကားဘာသာဗီဒကိုသုံးထားကြတယ်တဲ့သူတို့သုံးတဲ့တေးသွားတွေဟာအနောက်တိုင်းတေးသွားတွေမှန်ပေမဲ့အဲ့ဒီတေးသွားတွေထဲမှာအသံဆိုင်ရာဘာသာဗေဒကိုပူးတွဲထည့်သွင်းတဲ့အတွက်ရုပ်ရှင်ကြီးပြိဿအဖို့စိတ်ခံစားမှုတွေကိုပို့ပြီးတော့ထိမိစေတာဖြစ်ပါတယ်တဲ့ဥပမာအလွမ်းဆိုရင်ကမ္ဘာအသံဘာသာဗေဒအရာအသံကြီးကြီးဘေးသံတွေကိုနှီးနှီးအေးအေးနဲ့နည်းနည်းပဲတီးပြီးတော့လွမ်းစေတာမျိုးနောက်ဒေါသဆိုရင်အသံပြင်းပြင်းမြင့်မြင့်ကြဲကြဲနဲ့များများတီးပေတာမျိုးစတာတွေဖြစ်ပါတယ်တဲ့အသံဘာသာဗီရဟာကမ္ဘာလူသားတိုင်းအတွက်ထိမိနားလည်ခံစားစေနိုင်တဲ့ဘာသာစကားဖြစ်ပါတယ်တဲ့မြန်မာတေးသွားတွေမှာကမ္ဘာလူသားတိုင်းနားလည်ခံစားစေနိုင်တဲ့အသံဆိုင်ရာဘာသာဗီရစကားထည့်ပြီးတော့သုံးလိုက်ရင်မြန်မာဂီတရိုးရာတေးသံတွေလည်းမပြောက်ပြဲ့ရပဲထိမိသက်ရောက်မှုလည်းအများကြီးတိုးတက်လာမှာဖြစ်ပါတယ်လို့ရှင်းလင်းပြောပြသွားပါတယ်ခင်ဗျာဆက်လက်တင်ပြပါမယ်ကျမချမ်းသာကြပါသည်ကျွန်တော်ဝင်းဖေပါ